မကင်ဗျူတွေကတနေ့တနေ့သတင်းတွေကိုဘယ်နေရာကနေအများဆုံးရလဲဗ
ျကျမတော့ကိုယ်လုံးအတွက်လည်းအဆင်ပြေဆုံးလည်းဖြစ်ကိုမိခင်တိုင်းပြည်မြန်မာနိုင်ငံမှာလည်းအတော်လေးကြကြပြတ်ပြတ်သုံးနေကြတဲ့ Facebook ကနေသတင်းအစနာတွေကိုလိုက်ရှာလေးကြည့်လေးရှိတယ်ရှင
် Facebook လို Social Media ကနေရတဲ့သတင်းတွေကိုအားလုံးမှန်တယ်လို့ရောပြောလို့ရပါမလား Social Media တွေဘောကသတင်းတွေအားလုံးဟာယုံကြည်ကိုးစားလို့ရတယ်လို့ရောပြောလို့ရရဲ့လားဗ
ျဘယ်ပြောလို့ရပါမလဲရှင်social media ပေါ်မှာသတင်းမှဖြန်တာတွေ၊လှုပ်ရှားရေးထားတဲ့သတင်းတွေကိုဖြန်တာတွေ၊ကိုယ့်အကျိုးစီးပွားတစ်ခုခုအတွက်တမင်ရည်ရွယ်ချက်နဲ့လူတွေနားလည်လွဲအောင်လှုပ်တာတွေကအများကြီးပဲဟာ။ဆိုတော့ကိုယ့်ရဲ့အသိဉာဏ်စဉ်းစားချင့်ချိန်နိုင်စွမ်းနဲ့သုံးသပ်ဆန်းစစ်ပြီးတော့မှယူရတာပေါ့။ဒီကနေ့ကမ္ဘာပေါ်မှာ social media ကိုအသုံးချပြီးလူတွေရဲ့စဉ်းစားချင့်ချိန်ဆုံးဖြတ်နိုင်စွမ်းတွေကိုလွှမ်းမိုးဖို့လှုပ်တာတွေကလည်းအများကြီးရှိနေတာ
။ဒီလအတွင်းအမေရိကန်မှာလှုပ်တဲ့လူထုစစ်တမ်းတစ်ခုမှာအမေရိကန်နိုင်ငံသား38ရာခိုင်နှုန်းဟာsocial media ကနေသူတို့ရတဲ့သတင်းတွေကိုယုံကြည်ကြပြီးတော့အဲ့ဒါရဲ့ထက်ဝက်ပြောရရင် 18.5 ရာခိုင်နှုန်းကပဲပုံနှိပ်သတင်းစာတွေနဲ့မဂ္ဂဇင်းတွေကနေသူတို့ရတဲ့သတင်းတွေကိုယုံကြတယ်ဆိုတာတွေ့ခဲ့ရတယ်။အဓိပ္ပာယ်ကတော့တကယ့်သတင်းဌာနတွေကနေပေးနေတဲ့သတင်းတွေထက် social media ပေါ်ကရတဲ့သတင်းတွေကိုလူတွေကပိုယုံကြတယ်ဆိုတဲ့သဘောပေါ့ဗျာ
။နိုင်ငံပေါင်း28နိုင်ငံက social media တွေကိုလေ့လာခဲ့ကြတဲ့သုတေသီတစုရဲ့တွေ့ရှိချက်မှာလည်းအနာရှင်အစိုးရတိုင်းဟာဆိုရှယ်မီဒီယာပေါ်မှာသူတို့လူထုကိုဥတီချက်ထားပြီးဝါရဖြန့်တဲ့လှုပ်ဆောင်ချက်တွေရှိတယ်လို့စာမားတစ်ပုဒ်မှာဖတ်လိုက်ရတယ်ရှင်။ဥပမာဒီတူရကီမှာဆိုရင်အတိုက်ခံခေါင်းဆောင်တွေရဲ့ဆိုရှယ်မီဒီယာအကောင့်တွေကိုပိတ်မှတ်ထားပြီးတော့မဟုတ်မမှန်ဝါရဖြန့်အပုံချတာတွေကိုလှုပ်ကြတယ်လို့ AFP သတင်းဌာနကရေးတဲ့ Social Media and Democracy Optimism Fades as Fears Rise ဆိုတဲ့အဲ့ဒီစောင်းပါမှာပါတယ်ရှင်။
ဟုတ်တယ်ဗျအဲဒါကြောင့်လဲပညာရှင်တွေသူတေသီတွေကအခုဆိုရင်မေးခွန်းထုတ်လာနေကြပြီ Social Media ဟာဒီမိုကရေစီနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကို Android ဖြစ်ထိခိုက်အောင်လုပ်နေပြီလားဆိုတာပေါ့အထူးသဖြင့်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုကိုလိုချင်သလိုဖြစ်အောင်ရုရှားကဝင်နောက်ခဲ့တယ်ဆိုတဲ့စွဲချက်တွေထွက်လာပြီးစုံစမ်းစစ်ဆေးရတဲ့အခြေအနေတွေရောက်လာပြီးတဲ့နောက်ဒီလိုဆွေးနွေးပြောဆိုတာတွေပိုးပြီးတော့များလာတယ
်နိုင်ငံတကာမှာ Social Media ကိုသုံးပြီးတော့သတင်းမှာလှုပ်ကြံသတင်းဖြန့်တဲ့ကိစ္စတွေထဲမှာဒီအမေရိကန်ရွေးကောက်ပွဲရဲ့နောက်ွယ်ကရုရှားလက်ကိစ္စကတော့အကြီးဆုံးလို့ဆိုရမလားပါပဲ။ကွန်ဂရက်စ်လွှတ်တော်မှာတောင်မှ Facebook, Twitter နဲ့ Google ကုမ္ပဏီတွေကအစ်စ်မြေတာဝန်ရှိသူတွေကိုဆင့်ခေါ်ပြီးတော့မေးမြန်းကြားနာပွဲတွေလုပ်ခဲ့ရသေးတယ်
။ဒီ Social Media ကုမ္ပဏီကြီးတွေကိုယ်တိုင်တရားဝင်ဝန်ခံထားတာအရဆိုရင်ကိုပဲဒီကိစ္စကကြီးတာတော့အကြီးကြီးပဲဗျ။2015ခုနှစ်ဇန်နဝါရီလကနေဒီနှစ်ဩဂုတ်လအတွင်း Facebook သုံးစွဲသူပေါင်း146သန်းဟာရုရှားကဖြန့်တဲ့သတင်းမှားတွေကို Facebook ပေါ်မှာတွေ့ခဲ့ကြနိုင်ခြင်းရှိတယ်လို့ Facebook ကပြောထားတယ်။ရုရှားနဲ့ဆက်ဆက်နေတဲ့ YouTube Video Link ပေါင်း 1100 ကျော်ရှိတယ်လို့ Google ကဝန်ခံတယ်။ Twitter ကတော့ရုရှားနဲ့ဆက်ဆက်တဲ့အကောင့်ပေါင်း 36000 ကျော်ရှိတယ်တဲ့။ဆိုတော့ Social Media တွေအရင်တုန်းကပြောထားမှုတဲ့လူတွေကိုအသိဉာဏ်တိုးဖို့ဆိုတာဝေရောသူတို့ကိုယ်တိုင်ကအစိတ်အတော့တွေကိုဖြန့်တယ်လို့ဖြစ်နေပြီလို့ဝေဖန်လာကြပြီလေ
။ AFP ဆောင်းပါးမှာရေးထားတာဆိုရင်2016ခုနှစ်သမရရွေးကောက်ပွဲအတွင်း Twitter ပေါ်ကနေဖြန့်တဲ့လှုပ်ကြံသတင်းမာတွေဟာရွေးကောက်ပွဲရလဒ်ကိုပြောင်းသွားစေနိုင်တဲ့အဓိကကျတဲ့ပြည်နယ်တွေကိုဥတီချက်ထားခဲ့ပုံရတယ်လို့ Oxford တက္ကသိုလ်ကသုတေသီတွေကပြောတယ်တဲ့။ဒါ့အပြင် Twitter ကိုသုံးတဲ့လူတွေဟာရွေးကောက်ပွဲမတိုင်ခင်မှာတကယ့်သတင်းဌာနကြီးတွေကထုတ်လွှင့်ရေးသားတဲ့သတင်းတွေထက်လှုပ်ကြံသတင်းမာတွေကိုပိုရခဲ့ကြတယ်လို့အဲ့ဒီသုတေသီတွေကပဲပြောထားပါတယ်။ဒါ့အပြင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နေရာတစ်ခုလိုရည်ရွယ်ခဲ့တဲ့Facebook တို့ Twitter တို့ဟာနိုင်ငံအများပြားမှာလူမှုအယူအဆပိုင်းဆိုင်ရာထိန်းချုပ်တဲ့လက်နက်ကိရိယာတွေလိုဖြစ်လာနေပြီလို့လည်းသူတေသီတွေကပြောကြတယ်ရှင့
်ကျွန်တော်တို့လူပြည်ပမှာအခြေစိုက်တဲ့သတင်းသမားတွေအနေနဲ့ Facebook လို Social Media ပေါ်ကနေသတင်းအစနာတွေကိုနေ့စဉ်လိုက်ကြည့်နေရတာဆိုတော့သတင်းမားတွေလှုပ်ကြံသတင်းတွေအပုတ်ချတိုက်ခိုက်တာတွေဘယ်လောက်တောင်များတယ်ဆိုတာအချိန်ပြည့်တွေ့နေရတာပဲမြန်မာနိုင်ငံတွင်းမှာလည်း Facebook ဟာလူအများပြားအတွက်အဓိကသတင်းရင်းမြစ်လို့ဖြစ်လာနေတာဆိုတော့ဘာသာတစ်ခုနဲ့တစ်ခုကြားလူမှုအဝန်ဝိုင်းတစ်ခုနဲ့တစ်ခုကြားအမုန်းပွားအောင်သွေးထိုးလှုံ့ဆော်တာတွေကိုလည်းတွေ့နေကြရတာကြောင့်ဒီအခြေအနေကတိတ်ကိုစိုးရင်စရာကောင်းပါလေ
။ဒါကြောင့်လဲဆိုရှယ်မီဒီယာဟာအသွားနှစ်ဖက်နဲ့ဓာတ်တလက်လို့ဖြစ်နေပြီလို့အမီလီပါကာဆိုတဲ့စာရေးဆရာမတူကပြောပါရယ်။နိုင်ငံသားတွေကအနာရှိသူတွေကိုစန့်ကျင်ပြီးအမှန်တရားကိုပြောဖို့ဆိုရှယ်မီဒီယာကိုသုံးတယ်။နောက်အနာရှင်အစိုးရတွေကတော့သတင်းမှားတွေကိုဖြန့်ဖို့သုံးတယ်တဲ့။
ဒါကြောင့်လည်းပဲဒီအခြေအနေကိုတားဆီးဖို့ဘာတွေလုပ်လို့ရမလဲဆိုတာကိုအပြေရှာလာနေကြပါပြီ။ဥပမာတမယိုးကြသတင်းမီဒီယာတွေကိုထိန်းချုပ်ဖို့အသေးဖြတ်မှုဥပဒေပုံမှားတွေ၊လဝကြီးကိုပိုင်ဆိုင်မှုကာကွယ်တဲ့ဥပဒေပုံမှားတွေနဲ့ထိန်းချုပ်ထားတယ်လို့မျိုး social media ကုမ္ပဏီတွေကိုလည်းစာအုပ်ထုတ်ဝေသူတွေသတင်းမီဒီယာတွေကိုထိန်းချုပ်တယ်လို့အဲလိုဥပဒေတွေပြဋ္ဌာန်းပြီးထိန်းချုပ်မလားဆိုတာမျိုးစဉ်းစားလာကြပါတယ်
။ မေဂန်ပြည်တော်စုမှာကတော့နိုင်ငံအရေးလွှမ်းမိုးဖို့ရည်ရတဲ့ကြေညာတွေကိုဆိုရှယ်မီဒီယာပေါ်မှာတင်ကြတာကြောင့်အဲ့ဒီကြေညာတွေအတွက်ဘယ်သူကငွေပေးတယ်ဆိုတာအပေါ်ပွင့်လင်းမြင်သာမှုရှိဖို့ကွန်ဂရက်လွှတ်တော်ကဖြစ်ချင်ပါတယ်။ဒါပေမဲ့လည်းထိခိုက်စေတဲ့လွှမ်းမိုးမှုမျိုးဆိုတာကလုံးဝနှိပါးကိုမယုံကြည်ရတဲ့သတင်းတွေကိုအစဉ်အချင်းပဲပြန်ပြီးဖျက်ဝေနေသူတွေစီကနေလာတာဆိုတော့အဲ့ဒီလိုပွင့်လင်းမြင်သာမှုဆိုတာကလည်းအလုပ်ဖြစ်ပါမလားဆိုတာတန်လျာဖြစ်စရာရှိပါတယ
်။ဒါ့အပြင်တခြားနည်းလမ်းတွေကိုဆွေးနွေးကြတာတွေလည်းရှိပါတယ်။social media ပေါ်မှာတင်လိုက်တာတခုဟာတငယ်ချင်းတယောက်ဒါမှမဟုတ်ယုံကြည်ရတဲ့သတင်းရင်းမြစ်တခုခုကလာတာဟုတ်မဟုတ်ဆိုတာကိုရှင်းရှင်းလင်းလင်းဖြစ်စေဖို့အတွက် social media company တွေကလုပ်ဖို့ဆိုတာမျိုးပေါ့
ဒီ social media company တွေဆိုတာကအသုံးပြုသူတွေရဲ့သုံးစွဲတဲ့အလေအထအမှုအကျင့်ဘာကိုကြည့်တတ်တယ်ဘယ်ကြညာဆိုရင်နှိပ်တတ်တယ်ဘယ် post တွေမှာ like လုပ် comment ရေးတတ်တယ်စတဲ့အချက်လက်တွေကိုယူပြီးတော့သူတို့ငွေရအောင်ပြန်အသုံးပြုကြတာမလား
ဒါလည်းမှန်ပါတယ်ဒါပေမဲ့လက်ရှိမှာက social media ကိုတလွဲသုံးပြီးမတော်မတရားလုပ်တာတွေကရှိလာနေပြီးတော့ဒီမိုကရေစီနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုပါချိန်ချောက်လာနေပြီးဆိုတော့ social media တွေကိုအကျိုးရှိရှိဖြစ်အောင်ကြိုးစားပြီးလူတွေအသိဉာဏ်ပွင့်လင်းတိုးပွားစေဖို့ဆိုတဲ့အရင်ကမျှော်မှန်းချက်အတိုင်းပြန်အကောင့်ထဲပေါ်သင့်ပါတယ်ခင်ဗျာ။